စကိုင်းတိုင်းအထက်ပိုင်းဗန်းမောက်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေကြားဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်အကြသားတူတေဆုံးခဲ့တယ်လို့ယာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲမှာရှမ်းနီအမျိုးသားတပ်မတော် SN ကစစ်ကောင်စီတပ်တွေဘက်ကနေအတူတွဲတိုက်ခိုက်နေတဲ့အကြောင်း PDF ဘက်ကထုတ်ပြန်တာရှိပေမဲ့လည်း SN ကတော့ညင်းဆိုပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုငင်းချန်းပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသခိုင်းတိုင်းအင်းတော်မြို့နယ်အတွင်းမှာ KIA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဗမောက်မြို့နယ်ဘက်ကိုဆက်လက်ဝင်ရောက်လာတဲ့နောက်ဒေသခံ PDF တွေနဲ့ဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဗမောက်နယ်အင်းတော်မြို့နယ်အဆက်မှာစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေနဲ့ဒေသခံ PDF တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာသားတို့သေဆုံးခဲ့ရတယ်လို့ကျေးရွာ၄ရွာလောက်ထွက်ပြေးနေရတယ်လို့ဗမောက်ဒေသခံတူကအခုလိုပြောပါတယ်။
အဲ့တော့ရဒီရှာနီနဲ့စစ်ကောင်စီပေါင်းပြီးမှဒီတောင်းဖူးနေတာပေါ့နော်ဒီတန်းကောင်ကြီးတက်နေတဲ့ချစ်တင်းကြီးဖြစ်နေတာပေါ့ဘမောက်မြင့်နဲ့တည်းမှရှင်းတာကွာအင်တော်နဲ့ဘမောက်အစပေါ့နော်ဒီနေ့လဲလက်နဲ့ဒီနေ့ထုတာတို့ကဟိုတောင်ကြီးပါလားပြန်ထုတ်ပြီးပါလဲလက်နဲ့ဒီထုခဲ့တာနဲ့ပါနဲ့ဆိုပြီးရပြီးရနဲ့မှာကွာတနတ်မှန်ပြီးမှပြီးပါလားဗျတိမော်ရွာရောတောင်ကြီးရောတရွာလုံးပြီးရတာဟုတ်ကဲ့တောင်ပိုင်းမကူပေါ့နော်ဒီသုံးတော်တန်းတန်းကြောင့်မှဒါတို့ကိုဖြတ်ပြေးသွားရတာကထောင်ကြီးကြီးရောရှိမှာပေါ့ပြီးရတယ်တောင်အိမ်ပြည်ပင်လည်းပြီးတာပဲတောင်အိမ်ပြည်ပင်ရောဒီတော့တောင်ကြီးပါရောအကုန်ပြီးရတယ်
စစ်ကောင်စီတပ်ကရွှေရွှင်းမှာအလုံးလောက်ကင်သူ20လောက်ကိုလည်းစစ်ကြောင်းနဲ့အတူခေါ်ဆောင်သွားတယ်လို့လည်းပြောပါတယ်
။ဒီရွှေရွှင်းကဒီလိုလဲဖမ်းတယ်ဖမ်းပြီးတော့ဟိုဒီကတိုင်းကလည်းကြက်အယောက်နဲ့တော့ခေါ်ရတယ်။ဖမ်းဆိုတော့စစ်ကြောင်းအဆောက်ခေါ်ရတယ်တော်တယ်ဝင်လို့ခေါ်ရတယ်အခုတော့ဘယ်ကွမ်းမန်းတော့မသိ
ဘူး။ဗမောက် PDF တွေရဲ့ဗမောက် Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်တွေကကြောက်အိုင်ရွာကိုမီးရှို့ပြီးရွာသား30လောက်ကိုကြောက်အိုင်ဖုံးကြီးကျောင်းမှာဖမ်းဆီးထားကြောင်းနဲ့လက်နက်ကြီးပြစ်ခတ်တာကြောင့်ရာနဲ့ချီတဲ့ရွာသားတွေတိမ်းရှောင်နေရကြောင်းဗမောက်မြို့နယ်တောင်ပိုင်းကိုစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေပူးရဲစစ်ကြောင်းထိုးနေကြောင်းဖော်ပြထားပါတယ်။ဒီလ23ရက်နဲ့24ရက်နေ့တွေမှာတော့အင်းတော်မြို့နယ်မန်ထုံနဲ့မင်းကုန်းရွာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်မင်းကုန်းရွာကပြည်သူတွေဟာမော်လူးနဲ့အင်းတော်ဘက်ကိုတိမ်းရှောင်ခဲ့ရတယ်လို့အင်းတော်ဒေသခံတူကပြောပါတယ
်အဓိကတော့မင်းကုန်းရွာဆောင်တာပေါ့နော်အဲမင်းကုန်းရွာကနေပြီးတော့အမော်လူးတို့အင်းတော်တို့အဲအဲ့ဒီနိစ္စရာရွှေမျိုးတွေရှိတဲ့ဆိုရောအဲ့လိုမျိုးဆောင်နေကြတာဟဲ့အဲလူဦးရေကသူကအင်ကြီး160 180လောက်ကြီးတော့တစ်ထောင်နဲ့ကျော်မှတနေပြန်ရောက်တဲ့သူတွေလည်းပြန်ရောက်ခဲ့ကြပြီပေါ့ဟောအများစုကတော့မရောက်သေးဘူးဟော
ဒီလ24ရက်နေ့ကတော့ PDF တွေကလမ်းခီးမှာတိုက်ပွဲဖြစ်နေတာကြောင့်အင်းတော်ဗမောက်လမ်းကို24နိုင်ပိတ်ထားခဲ့ပါတယ်ဒီလ26ရက်နေ့တုန်းကတော့ပင်လယ်ဘူးမြို့နယ်ပလူတာရွာဘက်မှာလဲစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေနဲ့ပင်လယ်ဘူး PDF တပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းဖြန့်ချီတာတွေရှိပါတယ်စစ်ကောင်စီနဲ့ SNA ပူးရဲတိုက်ခိုက်နေတယ်ဆိုတာကိုမေးမြန်းနိုင်မှုစ조사ခဲ့ပေမဲ့လဲ SNA တာဝန်ရှိသူတွေကိုဆက်သွယ်လို့မရသေးပါဘူး The Voice of Shanni လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်ဘက်ကသူတို့ပါဝင်တိုက်ခိုက်နေတယ်ဆိုတာဝါရဖြန့်ချီမှုတသက်သာဖြစ်တယ်လို့ SNA ဘက်ကတုံ့ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဗမောက်အင်းတော်နဲ့ပင်လယ်ဘူးဒေသအတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ